1948ခုနှစ်မှာမြန်မာနိုင်ငံဟာဗြိတိရှ်အစိုးရစီကနေလွတ်လပ်ရေးရရှိခဲ့ပြီးတဲ့နောက်နှစ်လကျော်မှာပဲဗမာပြည်ကွန်မြူနစ်ပါတီရဲ့လက်နက်ကိုင်တော်လှန်ရေးကစလို့ကရင်နီမွန်၊ကရင်ရှမ်း၊ကချင်ပလောင်ရခိုင်စသည်ဖြင့်လူမျိုးပေါင်းစုံရဲ့လက်နက်ကိုင်တော်လှန်ရေးတွေပေါ်ပေါက်လာခဲ့ပါတယ်။လက်နက်ကိုင်တော်လှန်ရေးတွေနဲ့ပတ်သက်လို့ပြောဆိုကြတဲ့အခါဘသူကဘသူကိုပဲအပြစ်တင်တင်မြေစာပင်ဖြစ်ပြီးဒုက္ခပေါင်းစုံကိုခါးစည်းခံကြရတာကတော့ပြည်သူတွေဖြစ်ပြီးအနာဂတ်ပျောက်ကျရတာကတော့ကလေးတွေပဲဖြစ်ပါတယ်။ကလေးတွေအနာဂတ်ပျောက်ရခြင်းရဲ့အဓိကအချက်ကတော့သူတို့ဟာလုံလောက်တဲ့ပညာသင်ကြားခွင့်မရလို့ပါပဲ။ပြည်နယ်တစ်ခုလူမျိုးစုတစ်ခုတိုင်းပြည်တစ်ပြည်ရဲ့အနာဂတ်ဆိုတာဟာပညာရေးအပေါ်မှာသာအခြေခံတိဆောက်ရတာမဟုတ်ပါလား။မြန်မာနိုင်ငံအနောက်ပိုင်းရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်တွေကဒုက္ခသည်စခန်းတစ်ခုမှာနေရတဲ့ဒေသခံတွေဘာကြောင့်ကိုအိုးကိုအိမ်တွေကိုစွန့်ခွာခဲ့ရသလဲဆိုတာကိုအထက်သင်္ဘုံတန်းဒုက္ခသည်စခန်းတာဝန်ခံဦးကျော်တာမောင်ကအခုလိုပြောပြပါတယ်။
ရုံးနဲ့မင်းမင်းမုန်းကမှဒီမြမတက်မလို့နဲ့ရခိုင်ပြည်ဒီနဲ့ပေါ့တေပူချေလို့အခုရောမာတင်ရဆိုတာလေကျွန်တော်တို့နေရာမှာတော့ဒီတနက်တန်တွေဘုံတန်တွေကြားရတဲ့လူတွေဆိုတော့ဒီအခုအနေထားနဲ့ဆိုတော့တင်ဖို့အနေထားမရှိသေးဘူးကျွန်တော်တို့ရော်တွေလူတွေအကောင်လုံးဒီဆရာတွေကလာမှမလာတာဘူးဒီတလမှာဒီစီရက်တသက်အလိုမျိုးပဲနေကြတယ်အခုရောအခုလေးမရောက်လာသေးဘူးဆင်မဒါကြောင့်ခလေးတွေကျုံပညာရေးတော်မှနှိမ့်လာပါတယ်ခင်ဗျအ
ဲ့ဒီဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ဒုက္ခသည်အားလုံးလူလူဟာမြန်မာစကားကောင်းကောင်းမပြောတတ်တဲ့မြို့တိုင်းရင်းသားတွေဖြစ်ပါတယ်။တိုင်းရင်းသားတွေဖြစ်တဲ့သူတို့မှလည်းကိုယ်ပိုင်အိမ်မက်ကလေးတွေရှိကြပါတယ်။မြန်မာစကားကိုကြိုးစားပြီးပြောရှာတဲ့မြို့တိုင်းရင်းသူအသက်17နှစ်အရွယ်ကလေးမလေးရဲ့အိမ်မက်ကတော့
မိုးမိုးရှာလို့ခပိုင်။တမီးသာတင်းစင်းနေ။ကျောင်းတက်စင်းနေ။အခုကျောင်းမတက်တာဘူးဆရာတွေမရှိလို့ပါ။ကျောင်းတက်ရလို့ဆိုရင်ဆရာမလောက်စင်းနေ။ဆရာမလောက်ကြည့်မယ်။မောင်လေးမြမလေးတွေယွာရကလေးတွေကိုဒါတွေတင်စလို့
မမိုးဆန်းလိုပဲပြည်တွင်းစစ်ကြောင့်စာတင်ခွင့်ရပ်ဆိုင်ခဲ့ရတဲ့အိန္ဒိချင်းပါကစ္စတန်နိုင်ငံကကလေးမလေးမာလာလာယူဆုဆိုင်ကပထမပိုင်းမှာဆင်အောင်မကြီးဖြစ်ချင်တာပါတဲ့သူတို့ပါကစ္စတန်နိုင်ငံမှာလည်းကလေးငယ်တွေဟာပြည်တွင်းစစ်ကြောင့်ပညာသင်ကြားခွင့်တွေဆုံးရှုံးခဲ့ရပါတယ်ပါကစ္စတန်နိုင်ငံမှာ2005ခုနှစ်အောက်တိုဘာလ10ရက်နေ့ကငလျင်ကြီးတစ်ခုလှုပ်ခဲ့ပါတယ်။အဲ့ဒီငလျင်ကြီးဟာပါကစ္စတန်သမိုင်းမှာအဆိုးအဝါးဆုံးငလျင်အဖြစ်မှတ်တမ်းတင်ခံခဲ့ရပါတယ်။ငလျင်တန်ခံရတဲ့နေရီအတွက်အစိုးရစီကအကူအညီတွေရောက်တာနောက်ကျပေမဲ့ TNSM လို့ခေါ်တဲ့ Islamic ဥပဒေကျင့်သုံးရေးလှုပ်ရှားမှုအဖွဲ့ကတော့အကူအညီပေးဖို့သူ့လူတွေကိုချက်ချင်းလှုပ်ပေးခဲ့ပါတယ်။အဲ့ဒါဟာပါကစ္စတန်နိုင်ငံတွေက Nobel ငြိမ်းချမ်းရေးဆုရှင်မလာလာတို့နေထိုင်ရာဆွတ်ဒေသကိုနောက်ပိုင်းမှာတာလီဘန်လို့နာမည်ရလာတဲ့ဘာသာရေးအစွန်းရောက်တွေစတင်ခြေချခဲ့တဲ့အဖြစ်အပျက်ပဲဖြစ်ပါတယ်။အဲ့ဒီနောက်ပိုင်းမှာတော့တာလီဘန်စစ်သွေးကြွတွေဟာပါကစ္စတန်တနိုင်ငံလုံးကိုတစတစလွှမ်းမိုးချုပ်ကင်လာပါတော့တယ်။2008ခုနှစ်ဒီဇင်ဘာလကုန်ကနေတရက်မှာလာမယ့်ဇန်နဝါရီလ15ရက်နေ့ကစပြီးဘယ်ကျောင်းသူမှကျောင်းမသွားရဘူးလို့ရေဒီယိုကနေတာလီဘန်တွေကကြေညာခဲ့ပါတယ်။ကျောင်းတက်တဲ့မိန်းကလေးတွေဟာမွတ်စလင်ကောင်းတွေမဟုတ်ပဲငရဲလာမဲ့သူတွေလို့ညတိုင်းပြောပါတယ်။ကျောင်းသူတွေကျောင်းသွားရင်ဘာဖြစ်သွားမလဲဆိုတာအားလုံးသိကြဖို့ ਨੇ သူတို့တွေကျောင်းသွားလို့တခုခုဖြစ်ခဲ့ရင်တော့ကျောင်းသားမိဘတွေနဲ့ကျောင်းအုပ်ကြီးရဲ့တာဝန်သားဖြစ်တယ်လို့လည်းချင်းချောက်ခဲ့ပါတယ
်တကယ်လို့ကျမသာကျောင်းမသွားနိုင်တော့ရင်ဘာများလုပ်ရပါမလဲလို့တွေးမိပါတယ်မိန်းကလေးတွေကျောင်းမသွားရတော့ဘူးလို့အမိတ်မထုတ်ခင်ကလေးမှတင်ကျမတို့ကျောင်းကကျောင်းသူတယောက်အိမ်အောင်ပြုတ်သွားပါတယ်သူကအသက်17နှစ်ပဲရှိပါသေးတယ်ကျမမိဘတွေကတော့ကျမကိုအိမ်အောင်ချပေးအောင်မှမဟုတ်သေးဘူးဆိုတာကျမသိပါတယ်ဒါဖြင့်အိမ်မှာကျမကဘာလုပ်နေရပါမလဲ။စာလဲဖတ်လို့မရ၊ရုပ်မြင်သံကြားလဲကြည့်လို့မရတဲ့ဘဝတသက်လုံးအိမ်ထဲမှာပဲနေသွားရတော့မှလား။အဲ့ဒီအချိန်တုန်းကကျမအရန်ဖြစ်ချင်နေတဲ့ဆရာဝန်မဖြစ်အောင်ဘယ်လိုများပညာဆက်သင်ရပါမလဲလို့တွေးမိပါတယ်။တာလီဘန်တွေဟာပါကစ္စတန်နိုင်ငံထဲကမိန်းကလေးတွေကိုတတ်မဲ့ကစားစရာအယုတ်ကလေးတွေလိုဖြစ်အောင်လုပ်နေကြတာပဲလို့တွေးမိပါတယ်
။အဲ့ဒီကာလတွေအတွင်းအစိုးရစစ်သားတွေဟာညဘက်ဆိုရင်တော့တောင်ကုန်းတွေဘက်ကိုလက်နက်ကြီးတွေနဲ့ညလုံးပေါက်လှမ်းပစ်နေတတ်ကြပါတယ်။တာလီဘန်တွေဟာမင်းကလေးစာသင်ကျောင်းပေါင်းများစွာကိုဘုံခွဲဖျက်ဆီးခဲ့ပါတယ်။ပညာသင်ယူခြင်းနဲ့မင်းကလေးတွေကလည်းထောင်လိုဖြစ်လာတဲ့သူတို့ရဲ့အိမ်တွေထဲမှာပိတ်လောင်ခံနေကြရစေပါပဲ။အဲ့ဒီနောက်တော့မလာလာတို့မိသားစုဟာစစ်မြေပြင်ဖြစ်နေတဲ့မင်္ဂရာမြို့ကိုစွန့်ခွာပြီးသူ့မိဘတွေရဲ့ဇာတိရှန်ကလာကိုထွက်ပြေးခဲ့ကြရပါတယ်။မလာလာလိုပဲနေရက်စွန့်ခွာထွက်ပြေးပြီးစာသင်ကျောင်းနဲ့ဝေးနေရတဲ့မြန်မာနိုင်ငံထဲကကလေးတွေမှာရောဘလို့ဆန္ဒရှိပါသလဲ။နေရဆွန့်ခွာပြီးဒုက္ခသည်စခန်းတွေမှာနေထိုင်ရသူတွေအရေးဆောင်ရွက်ပေးနေတဲ့မြတ်တာဖောင်ဒေးရှင်းရဲ့အမှုဆောင်ဒါရိုက်တာစိုင်းဆမ်ခန်းကက လေးတွေစာတင်ခွင့်ဆုံးရှုံးရခြင်းနဲ့အဲ့ဒီအတွက်နောက်ဆက်တွဲအကျိုးဆက်တွေကိုခုလိုပြောပြပါတယ
်။၅နှစ်လောက်ဆစ်ဖြစ်ပြီးတဲ့အခါမှာကလေးတွေဟာကျောင်းသာတက်နေတဲ့သူတို့ရဲ့အနာဂတ်မှာသိချင်တာတွေသိခွင့်မရအောင်ဆိုတဲ့အခါမှာလက်လျှော့ရှုံးပေးသွားတာရှိတယ်။လူကုန်ကူးခံရလို့ပြန်ပြီးတော့မှသွားကြေကြရတဲ့ဟာတွေရှိတယ်ပေါ့နော်ဒီဆစ်ဖြစ်ပြီးတော့မှသူတို့ရဲ့ဘဝအခွင့်အလမ်းတွေပိတ်ပင်တာခံရတဲ့အခါမှာလူမျိုးရေးအတွင်မျိုးဆောင်လာတဲ့ဥစ္စာတွေကိုကျွန်တော်တို့တွေ့ရတယ်ဒါတွေကိုကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရဲ့အနာဂတ်လူအတိုင်းဝိုင်းမှာငြိမ်းချမ်းရေးကိုတည်ဆောက်တဲ့နေရာမှာဖြစ်ဖြစ်ဒီမိုကရေစီနိုင်ငံကိုတည်ဆောက်တဲ့နေရာမှာပဲဖြစ်ဖြစ်အများကြီးအထူးခိုက်နောက်ဆက်မှုတွေဖြစ်လာနိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်မလာလာတို့မိသားစုဟာဆွေမျိုးတွေနဲ့တလှည့်တစိမ့်နေတဲ့တခါ၃လကျော်လောက်ဟိုမာဒီမှာနေထိုင်ခဲ့ပြီးနောက်ဆုံးမှာတော့အိမ်ပြန်ရပါတယ်
။အိမ်ထဲဝင်လိုက်တာနဲ့ကျမဟာကျောင်းစာအုပ်တွေဖွက်ထားတဲ့အခန်းထဲကိုပြေးသွားခဲ့ပါတယ်။စာအုပ်တွေကိုမပြတ်မစီတွေးလိုက်ရတော့ဖခင်သခင်ကိုယေရှုတင်တဲ့အကြောင်းရေးယူရင်းစာရွက်တွေကိုလှန်လို့ကြည့်မိပါတယ်။ကျမရဲ့အခရာသင်ချာညီမချင်းပုံစံတွေလူမှုရေးပညာမှတ်စုတွေနဲ့အင်္ဂလိပ်သတားစာအုပ်တွေကိုပြန်မြင်ရတာဘလောက်များမင်္ဂလာရှိလိုက်ပါသလဲ
။မလလာအဲ့လိုပြောတာကိုဖတ်ရတော့သူစကားတွေနေရာမှာမြန်မာနိုင်ငံတွေကစစ်ဘေးကြောင့်ပညာရေးဆုံးရှုံးနေရသူကလေးတွေရဲ့အတန်ကိုအစားထိုးကြားရောက်လာမိပါတယ်။ဒီကာလဟာ21ရာစုပင်လယ်ညီလာခံစတင်တော့မဲ့အချိန်လဲဖြစ်နေတာကြောင့်အဲ့ဒီညီလာခံကြီးကနေကလေးတွေအတွက်မင်္ဂလာတရားကိုလည်းဆောင်ကျင်းပေးလာနိုင်ပါစေလို့ဆုတောင်းနေမဲ့သူတွေလည်းအများအပြားရှိနေမှာမလွဲပါဘူးရှင်
။စာသင်စင်းနေကျောင်းတက်စင်းနေအခုကျောင်းမတက်မှာဘူးဆရာတွေမရှိလို့ပါ။ကျောင်းတရားလို့ဆိုရင်ဆရာမလောက်ချင်းနေ။ဆရာမောင်လေးမြမလေးတွေရွာကလေးတွေကိုစာရေးတင်စင်လို့